Republican Party တမန်တော် Donald Trump ကပါတီအတွင်းမှာသူ့ပေါ်ဝေဖန်သူတွေကိုဒေါသနဲ့အင်္ဂါနေ့ကတုံ့ပြန်ပြောဆိုလိုက်တဲ့အချိန်မှာသူ့ရဲ့ပြိုင်ဘက် Democratic Party တမန်တော် Hillary Clinton အတွက်တော့ Trump ပေါ်အသာစီးရနေတယ်လို့နောက်ထပ်စစ်တမ်းကောက်ချက်တစ်ခုကဖော်ပြထားပါတယ်Main ပြည်နယ် Republican အထက်လွှတ်တော်အမတ် Susan Collins အပြင် American သဘာဝပတ်ဝန်းကျင်ထိန်းသိမ်း Agency အကြီးအကဲဟောင်းနှစ်ဦးနဲ့ Republican အစိုးရဟောင်းလက်ထက်ကအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးပါတီမှာတာဝန်ယူခဲ့တဲ့အရာရှိဟောင်းအယောက်50တို့က Donald Trump ကိုတော့ထောက်ခံမှာမဟုတ်ကြောင်းပြောကြားချက်ပေါ်မှာ Trump ကအခုလိုတိုက်ခိုက်ပြောဆိုလိုက်တာပါတခြား American နိုင်ငံရေးစစ်တမ်းတွေကလည်း Clinton က Trump တက်အသာရနေတယ်လို့ပြောကြပါတယ်အပတ်စဉ် NBC သတင်းနဲ့ Seven Monkey စစ်တမ်းတွေကအင်္ဂါနေ့ထိရရှိတဲ့အရာ Clinton က Trump နဲ့ရှင်ရင်51-48ရာခိုင်နှုန်းလောက်ရှိနေပြီးတော့အရင်တစ်ပတ်ကတည်းက100ရာခိုင်နှုန်းกว่าနေခဲ့တာဖြစ်ပါတယ်။အခုဒီကွာခြားချက်ဟာမေလအစပိုင်း TV Network တွေကစစ်တမ်းကောက်ခံချက်အရာတွေ့ရတဲ့အကြီးမားဆုံးကွာခြားချက်ဖြစ်ပါတယ်။ Clinton တက္ကသိုလ်ကစစ်တမ်းချက်အရာဒီရွေးကောက်ပွဲအတွက်အဓိကကျတဲ့ Florida, Ohio, Pennsylvania ပြည်နယ်၃ခုမှာClinton ကအရှိတောင်ဖလော်ရီဒါဘက်မှာ46-45ရာခိုင်နှုန်းနဲ့ Trump ကိုကတ်နိုင်ပြီးတော့ Ohio တောင်လယ်ဘက်မှာ49-55 Pennsylvania အရှိပိုင်းဘက်မှာတော့52-42နဲ့30%အသာရနေတာကိုတွေ့ရပါတယ်